ဆိုတော့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပနိုင်ဖို့အတွက်အချို့လူမှုဆွေးနွေးပွဲတွေကိုမွန်ပြည်သက်ပါတီကလေဟိုဘလို့ကျင်းပဖို့စီစဉ်နေပါတယ်ဘယ်နေရာတွေမှာဘလို့တွေလုပ်ဖို့အစီအစဉ်ရှိပါလဲရှင်
ကျတော့ NC ထုတ်ကြတဲ့ဒါရွေချက်ပေါ့ပေါ့နော်ကျတော့လူတုစနေဘွဲလုပ်ဖို့ဒါအဓိကရွေချက်ပါလူတုစနေဘွဲလုပ်ပြီးတော့ရတဲ့အခြေခံချက်လက်တွေကိုကျွန်တော်တို့ကအမျိုးသားစိတ်နေငယ်စနေဘွဲသွားဖို့ပေါ့ဒါရည်ရွယ်ထားတယ်ပါဒါပေမဲ့အခုလောလောဆယ်တော့ UP ကျွန်တော်တို့လူကြီးတွေအစီအစဉ်ကပေါ့နော် UPDGC စီဝေးပြီးပါပဲဒါဆက်လုပ်နိုင်မလို့ထင်တယ်ဘာဖြစ်လို့လဲသူက UPDGC စီဝေးကရှေ့ပတ်မှာဖြစ်မှာဆိုတော့လေအဲလိုကြောင့်ပါ
ဟုတ်ကဲ့ရှင်ကျတော့မွန်ပြည်နယ်ထဲမှာဒီအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေအတွက်အချို့လူမှုဆွေးနွေးပွဲတွေကိုဘယ်လောက်ကြည်ကြည်ပြည့်ပြည့်လုပ်မယ်လို့ဒီကစီစဉ်ထားပါလဲ
အလူကြီးတွေကကျောင်းဆောင်တဲ့ UPDGC စီဝေးပြီးမယ် GIC စီဝေးပြီးဒီကိစ္စမှာအက်ဒီတာပြီးမှပဲအစီအစဉ်စနစ်တကျဆွဲမယ်လေအခုကဒီစီဝေးထဲမှာလူကြီးတွေကအခုတောက်လျှောက် SA ထိုးပြီးတော့တောက်လျှောက်ဒီချင်းဝင်သွားလိုက်နေပြီးတော့သွားရမယ်ဆိုတော့ဒီအစီအစဉ်တိတိကျမဆွဲရသေးဘူးဆိုတော့ပမာလုပ်မလဲပင်နေရလုပ်မလဲပမာဥစားပေးပြီးလုပ်မလဲဆိုတာတိတိကျမသိသေးဘူးအစီအစဉ်ကဒီကြီးတွေမစုံသေးလို့ပေါ့နော
်ဟုတ်ကဲ့တတိယကြိမ်ပင်လုံညီလာခံကိုတော်မှာဒီရှမ်းတို့မွန်တို့ဟလာရခိုင်တို့မှာဒီအမျိုးသားစစ်နိုင်ငံရေးအကျိုးလူမှုဆွေးနွေးပွဲတွေပြီးမှခေါ်မယ်ဆိုတဲ့အခါကျတော့ဒီတော့လူမှုဆွေးနွေးပွဲတွေကိုအချိန်ဘယ်လောက်ကြာကြာကျင်းပဖို့ရှိမလဲပြီးတော့ဒီတတိယကြိမ်ပင်လုံညီလာခံခေါ်ဖို့ရောပေါ့နော်ဘလောက်နီးစပ်ပြီးဟလာဘလောက်အချိန်တိုင်းတာအတွင်းမှာခေါ်နိုင်မယ်လို့ရောထင်ပါလဲရှင
်ကျွန်တော်တို့နိုင်ငံတော်အတိုင်းအမြင်ပုံကွေနဲ့ရောကကွေယူစီကျုံနဲ့တွေ့ရရောကျွန်တော်တို့ဒီအမျိုးသားစစ်နိုင်ငံဆွေးနွေးပွဲလုပ်ဖို့ခက်မရှိဘူးအကူအညီပေးဖို့ကလည်းကျွန်တော်တို့ဒီတောင်းဆိုတာရှိတယ်လေမြေတရက်ခံရတာရှိတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီမြေသားစိတ်နဲ့ဆွေးနွေးပွဲလုပ်ဖို့အတွက်တော့ကျွန်တော်တင်တဲ့အခက်အခဲရှိမယ်လို့မထင်ဘူးပေါ့နော်။ဘာဖြစ်လို့လဲ။နိုင်ငံတော်ကိုရောတပ်မတော်ကိုရောဒါမြေတရက်ခံရတဲ့ဆိုတော့တော့ကျွန်တော်တို့အဖွဲ့အစည်းကလည်းတခြားဒီအဖွဲ့အစည်းနဲ့ကျွန်တော်တို့အခက်အခဲတွေတထတဲ့မကြဘူးလို့ကျွန်တော်တင်တယ်လေ။ကျွန်တော်တို့ဒေသနဲ့ကျွန်တော်လုံနိုင်စွမ်းရည်နဲ့ပေါ့နော်။အရင်ကတည်းကလည်းကျွန်တော်ဒီကိစ္စမျိုးတွေလူမှုဆွေးနွေးပွဲတွေပုံဟို2014တဲ့ကတည်းကကျွန်တော်တို့ဒီလိုစုစည်းထားတာရှိတယ်ပေါ့လေ။ဒါဆိုကျွန်တော်ထင်တယ်လုပ်ဖို့အစီအစဉ်တော့ခက်ခဲတာရှိလောက်မယ်မထင်ဘူးခင်ဗျာ
။ဟုတ်ကဲ့။ဆိုရှမ်းနဲ့ရခိုင်မှာလုပ်ဖို့ကိစ္စကိုလည်းညှိနှိုင်းနေတယ်လို့သိရပါတယ်။ဆိုဦးနိုင်မင်းကြီးတို့ဗမာသိထားလဲရှင်အစီအပြေလာမယ်လို့ရောဟိုထင်ထားပါလားရှင်။ဟုတ်ဘယ်လိုပြောနိုင်မလဲဟုတ်ကဲ
့။ပြီးကြတဲ့16ချက်မှစီဝေးမှာတော့ကျွန်တော်ကမတက်ရဘူးပေါ့လေဒီကိစ္စမှာချက်မှစီဝေးမှာကျွန်တော်တို့ SC ထွက်တဲ့ဆယ်ဘွဲ့ဒီကိစ္စကိုဘယ်လိုညှိထားတော့ကျွန်တော်ဟိုတိတိကျမသိတော့ဘူးနော်မသိတော့မပြောနိုင်သေးဘူးခင်ဗျဟိုဘယ်လိုလမ်းကြောင်းနဲ့ဘယ်လိုဆက်သွားမယ်ဘယ်လိုပူပေါင်းဆောင်ရွက်မှုလုပ်မယ်ဆိုတာတိတိကျမသိသေးဘူးပေါ့ဒါကျွန်တော်ထင်တယ်ဒီကျွန်တော်တို့ဒါ20နဲ့ဒီရှေ့ပတ်တွဲမှာ UPDGC မှာရှိမှာပေါ့ GNCN လည်းရှိမှာလေဒီတိုင်းမှာဒီကြားထဲမှာတော်တခုခုတော့ဆုံးဖြတ်ချက်ချမှာ
ဟုတ်ကဲ့အခုဆိုရင် NTA မှာလက်မှတ်ရေးထိုးတာ10ဘွဲ့ရှိလာပြီ။နောက် UPDJC ကလည်း10တပတ်ထဲမှာအစည်းအဝေးလုပ်မယ်ဆိုတဲ့ခါကျတော့ဒီအစည်းအဝေးအတွင်းမှာဒီအပြည့်ရဲ့ငင်းချင်းရေးစာချုပ်ဟလာနောက် NCA ကိုဆက်ပြီးကောင်းထည့်ဖို့ဘာတွေထူးထူးခြားခြားဆွေးနွေးလာနိုင်စရာရှိပါလဲ။ဥနိုင်အောင်မင်းတို့ဘက်ကရောဘာတွေတင်ပြဖို့တွေရှိမလဲရှင်ဟုတ်ကဲ
့။NCA ထိုးပြီးတဲ့10ဘွဲ့ကိုပြောတာကအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမှာကျွန်တော်မွန်ပြည်သက်ပါတီနဲ့ဟိုဒါကိုဆုံးဖြတ်ချက်ချင်းချပေးဖို့ဒါမြစ်တာရက်ခံရတယ်အဲ့တော့ JC မှာပေါ်တော့ JC ကိုအမြန်ဆုံးခေါ်ပြီးတော့ကျွန်တော်ဆိုပြထားတဲ့ရှစ်ချက်ကိုတည်ပြုပေးဖို့ပေါ့နော်ဒါကျွန်တော်တို့ဒီရှစ်ဘက်ကိုရောနိုင်ငံတော်ကိုရောမြစ်တရက်ခဏတဲ့ဒါဆိုပြချက်ပေါ့နော်ဒါတော့ကျွန်တော်တို့ဒါဒီကိစ္စကိုဆွေးနွေးမယ်လို့လည်းကျွန်တော်မျှော်လင့်တယ်ခင်ဗျာ
ဟုတ်ကဲ့အခု NCA မှာလက်မှတ်ထိုးတာ10ဘွဲ့ရှိသွားပြီဆိုတဲ့ခါကျတော့ UPDGC အဖွဲ့ကတိုးချက်ဖွဲ့စည်းသွားမယ်အစီအစဉ်တွေပါရှိပါလားဦးနိုင်အောင်မင်းကြီးသိပါလားရှင်ဟုတ်ကဲ
့ UPDGC မှာကျွန်တော်အစုဖွဲ့တစ်ခုကို16ခုပါတယ်လေကျွန်တော်တို့အခုဆိုရင် NCA ထိုးထားတဲ့10ဖွဲ့ထဲမှာ16ဦးပေါ့နော်16ဦးလိမ့်မယ်မှာပဲဖွဲ့စည်းကဘယ်လိုရမှာဆိုတာဒါပြီးကြတဲ့ CV ချုပ်မှ CV မှာသူစဉ်းစားထားမှာကျွန်တော်ထင်တယ်လေဒါပေမဲ့ကျွန်တော်တို့ဘယ်လောက်ရမလဲဆိုတော့ကျွန်တော်ကမသိသေးဘူးပေါ့ဟိုဒီ UPDGC မှာစုဘက်တစ်ခုမှာ16ဦးပေါ့နော်အဲ့ဒီ16ဦးတဲ့ပုံလည်းမရှိဘူးပေါ့နော်16ဦးအတွက်10ဖွဲ့ကရွေးရမယ်ဆိုတဲ့သဘောပေါ့နော်
ဟုတ်ကဲ့ပါခု NCA စာချုပ်မှာလက်မှတ်ရေးထိုးတဲ့10ဖွဲ့နဲ့အခုနောက်ထပ်ရေးထိုးတဲ့2ဖွဲ့ထဲမှာပါတယ်မွန်ပြည်သက်ပါတီအနေနဲ့ပေါ့နော်ဒီ NCA ကိုဆက်ပြီးတော့အကောင့်ထဲပေါ်သွားဖို့အတွက်ဘယ်လိုပူးပေါင်းဆောင်ရွက်သွားမလဲဘယ်ဟာကပိုးပြီးတော့အရေးကြီးတယ်လို့ရောဦးနိုင်အောင်မငေးပြောနိုင်မလဲရှင်ဟုတ်ကဲ့
ကျွန်တော်တို့ကဒီ USC နဲ့ကနေပြီးလာတဲ့ဖွဲ့ပေါ့နော်ဟိုဘက်ဖွဲ့က BBSC တို့ BBWD ကနေလုပ်ငန်းဆောင်ရွက်တဲ့ပြီးတဲ့ဖွဲ့ပေါ့ဒါဘယ်လိုပေါင်းဆက်ရမလဲဆိုတော့ကျွန်တော်တို့ညှိနေတဲ့ကဲကျော်ညှိနေတဲ့အချိန်ဖြစ်တယ်။ဒီကြားထဲက USC CWE မှာလည်းမပြပြသေးဘူးခင်ဗျာ။ USC CWE ကတပိုင်းတစနဲ့ဟိုရှေ့ဆွေဆိုင်တော့ဆိုတော့လေ။ဒါကြောင့်မဒီကိစ္စကအခုပြောမှာတော့နည်းနည်းစောသေးမယ်လို့ကျွန်တော်ထင်တယ်လေ။ဒါဆိုကျွန်တော်တို့လူကြီးတွေတွေ့မှဒီကိစ္စကျွန်တော်တို့အချင်းချင်းဆွေးနွေးတိုင်ပြီးပြီးမှသူတို့ဘယ်လို CWE ခဲ့လဲသူတို့ဘယ်လိုဆုံးဖြတ်ချက်ချထားလဲကျွန်တော်ကမသိသေးလို့အခုကျွန်တော်ကတကယ်မသိသေးတာပါ။သိတော့ပြောပြပေးနိုင်လို့ရပါတယ်
။ဟုတ်ကဲ့ရှင်အခုလို့ဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။